ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေအတွက်ဆိုပြီးမလေးရှားနိုင်ငံလူမှုအသင်းအဖွဲ့တွေရဲ့အကူအညီတွေကိုတင်ဆောင်လာတဲ့သတင်းပေါ်ဟာဒီကနေ့မှပဲမလေးရှားနိုင်ငံကနေမြန်မာနိုင်ငံဘက်ကိုထွက်ခွာလာပါပြီ။ဒါဟာမြန်မာအစိုးရအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်ထားတာမဟုတ်ဘူးဆိုတာကိုပြသတာလို့နိုင်ငံတော်သမ္မတရုံးကပြောပါတယ်။အပြည့်စုံကိုတော့ VOA ရန်ကုန်သတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မှာရှိတဲ့လူမှုအတိုင်းအဝန်းတွေကိုလူသားချင်းစာနာကူညီထောက်ပံ့မှုမလေးရှားလူမှုအသင်းအဖွဲ့ရဲ့ Food Flotilla for Myanmar မြန်မာနိုင်ငံအတွက်စားနပ်ရိက္ခာပို့ဆောင်မဲ့အစီအစဉ်စားနပ်ရိက္ခာတွေတင်ဆောင်လာတဲ့တင်းမွာဆိုရင်ဒီကနေ့မှာမလေးရှားနိုင်ငံကလန်စစ်ကန်းကနေထွက်ခွာလာနေပါပြီ။ရန်ကုန်စစ်ကန်းကိုတင်းမွာရောင်းဝယ်နေ့ကို February 9ရက်နေ့လို့နိုင်ငံတော်သမ္မတရုံးကပြောသလိုမလေးရှားနိုင်ငံကလာတဲ့သတင်းချို့မှာတော့ February 9ရက်နေ့ရောက်မယ်လို့ဖော်ပြထားပါတယ်။ရရှိလာမဲ့ထောက်ပံ့ရေးပစ္စည်းတွေကိုတော့မြန်မာနိုင်ငံဆိုင်ရာမလေးရှားတန်ယုံနဲ့မြန်မာအစိုးရတို့ပူးပေါင်းပြီးကူညီထောက်ပံ့ရေးတွေပြုလုပ်သွားမှာဖြစ်ပါတယ်။ဒီကနေ့မှဆိုရင်တင်မော့စိတ်ကန်းကနေထွက်ခွာတဲ့အခမ်းအနားကိုမလေးရှားဝင်းချုပ်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်။တင်မော့မှာတော့နောက်ဆုံးပေါ်ခင်မီဆက်တဲ့နီးစနစ်တွေကိုတက်ဆင်လာပြီးအစားအစာတန်ချီ 2,200 ကျော်ကိုတင်ဆောင်လာပါတယ်။ရရှိလာတဲ့ကူညီထောက်ပံ့ရေးပစ္စည်းတွေကိုရန်ကုန်စိတ်ကန်းမှာပဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချနိုင်ရေးဝန်ကြီးဌာနကလက်ခံသွားမှာပါ။ထောက်ပံ့ရေးပစ္စည်းတွေကိုတော့ရခိုင်ပြည်နယ်မောင်တော်မြို့ကိုအဓိကထားပေးဝေသွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေက VOA ကိုခုလိုပြောပါရစေ။
ကျွန်တော်တို့အဲဒီစိတ်ကမ်းမှာရန်ကုန်စိတ်ကမ်းမှာကျွန်တော်တို့တွားလက်ခံမယ်။တွားလက်ခံပြီးရတယ်ကျွန်တော်တို့လူကယ်လူမှုကယ်ဆယ်ဝန်ကြီးဌာနရဲ့အစီအစဉ်နဲ့စစ်ရခိုင်ဖို့ပို့မယ်။ရခိုင်ပို့ပြီးတော့အဲဒီမှာဒီနယ်စုရနဲ့အပ်ပြီးတော့ဒီနယ်စုရလက်ထက်ကိုအပ်ပြီးတော့အဲဒီပြီးတော့ထုံးမှန်တိုင်းညဝင်မယ်အကုန်လုံးအဓိကကတော့အကုန်လုံးပဲအကုန်လုံးအဲဒီရခိုင်တပြည်နယ်လုံးပဲအဓိကကတော့မောင်းတော့အဓိကပေါ့
စန္ဒရိတ်ကပို့ဆောင်မဲ့စီစဉ်ကိုတရားဝင်လမ်းကြောင်းကဆောင်ရွက်ဖို့တန်တမန်ရေးရသတိပေးပြီးနောက်ပိုင်းမှာပဲမြန်မာအစိုးရနဲ့မလေးရှားအစိုးရတို့သဘောတူညီရရယူခဲ့ပြီးအခုလို Food Florida for မြန်မာအစီအစဉ်ကိုတင်မော့နဲ့တင်ပို့တာဖြစ်ပါတယ်အခုလို့ထောက်ပံ့တာဟာမြန်မာအစိုးရအနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီထောက်ပံ့မှုတွေကိုလမ်းဖွင့်ပေးတာဖြစ်ပြီးတော့မြန်မာနိုင်ငံအနေနဲ့လူသားချင်းဆိုင်ရာကူညီထောက်ပံ့မှုတွေကိုပိတ်ပင်ထားတာမရှိဘူးလို့သမ္မတရုံးညွှန်ကြားရေးမှူးဦးစောထေကအခုလို့ပြောပါတယ်
။ဟောအဓိကကတော့ဟိုကျွန်တော်တို့ဒါကဟိုအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့နိုင်ငံတော်တိုင်ပင်ခံတဲ့ရန်ကုန်မှာကျွန်တော်တို့တွေ့ပြီးတော့ပြောလိုက်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအာကူညီထောက်ပံ့မှုတွေလမ်းဖွင့်ပေးတဲ့အစီအစဉ်ပဲဖြစ်တော့ဗော။အဲတော့ဟိုဒီမနက်ကအစိုးရအနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာထောက်ပံ့ကူညီမှုတွေပိတ်ပင်ထားတာမရှိဘူး။အာကူညီမှုတွေအာဆီယံနိုင်ငံရဲ့ကူညီရဆိုရင်ကျွန်တော်တို့ဒီလိုလုပ်ပါနှိမ့်နှိုင်းဆောင်ရွက်မယ်ဆိုလို့ပြောထားတဲ့အတိုင်းကျွန်တော်ဆောင်ရွက်ပေးတာဖြစ်တယ်။
ဒါအပြင်မကြာသေးခင်ကပဲအင်ဒိုနီးရှားနိုင်ငံကရခိုင်ပြည်နယ်မှာရှိတဲ့လူမှုအတိုင်းအဝန်းတွေကိုနှစ်နိုင်ငံသဘောတူညီချက်နဲ့ထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ခဲ့ပါသေးတယ်ခင်ဗျာ။